ဘူတီတော်မြို့နယ်ဖုံညိုလေးရွာရဲ့အရှိမြောက်ဖက်သရပင်ကျေးရွာကြားဆိုင်ပြေနဲ့ရေစိုးတောင်ကျောတဝိုက်မှာမနစ်မနက်ပိုင်းကစပြီးတမတော်နဲ့အီအီတို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့သိရပါတယ်။ရခိုင်ပြည်နယ်မှာအစိုးရတမတော်နဲ့အီအီတို့အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတဲ့ရသေတောင်ပုံနာကျောကြောက်တော်မြောက်ဦးနဲ့မင်းမြားမြို့နယ်တွေမှာညမထွက်ရအမိတ်ပုံမှန်144ကိုအေပီလ2ရက်နေ့ကထုတ်ပြန်လိုက်ပြီးနောက်ပိုင်းမှာတမတော်ဘက်ကထိုးစစ်တွေပုံမှန်လှုပ်ဆောင်လာတယ်လို့အီအီနဲ့ဒေသခံတွေကပြောကြပါတယ်။တိုက်ပွဲကြောင့်တရပင်ကျေးရွာကရွာလုံးကျွတ်ဒေသခံတွေဟာဘူးတီတော်မြို့ပေါ်ကိုထွက်ပြေးလာကြရလို့ရအောင်မြင်တဲ့ရွှေချင်းဖုန်ကြီးကျောင်းတွေမှာနေရာချထားပေးရတယ်လို့ဘူးတီတော်မြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်။မနေ့ကနေ့လောက်ကစာပြီးဖြစ်တယ်လို့ဒီလိုပဲကျွန်တော်တို့ကြည့်တယ်။ကျွန်တော်လည်းလည်းကြည့်တယ်ကတော့ဒီညနေဆောင်ဖြစ်လို့ဒီကျွန်တော်တို့ကြည့်ခဲ့တယ်နေတော့ကြားရတယ်။ဒီတရပင်ကဆိုရင်ဘူးတီတော်မြို့ပေါ်မှာပုံလုံးနေတာရှိပါတယ်ခင်ဗျာ။အမျိုးပေါ်မှာရှိတဲ့လူတွေကိုတော့အရက်ကအဖွေအစည်းတွေကအကြီးအကဲထောက်ပြီးတော့ကူညီစားဆုံးပေးကြတာခင်ဗျာ။တော့တော်ကလူပြည်ကျန်ကတော့တစ်ခါနှစ်ခါလောက်အဲ့လိုလာပေးလို့အဲ့လိုသိတယ်။ ICIC ကတော့တော့တယ်ဆိုတာလည်းကျွန်တော်သိပါတယ်ခင်ဗျာ။တရက်ပြည့်ကြည့်တော့ဆိုရင်ကျော်ရောလုံးကျော်ပေါ်တော့အနည်းဆုံးတော့လူ၄00ကျော်900နီးပါးပြီးတော့သူတို့ကဒီသူတို့ရဲ့စေလို့ရှိမှရှိတယ်။နောက်ရင်းဦးမျိုးကျောင်းကျောင်းလို့နော်ရှင်ရင်ကျောင်းလို့မှရှိတယ်ခင်ဗျာ။ကျင်းကာလဆိုတော့ကိုရကိုရကိုပြင်ကျင်ကြတာပေါ့နော်ကိုရဒီဆိုတော့ကိုကျင်းတဲ့အခြေအနေတွေကြောင့်နော်ဒီလူအုံနဲ့နေရတာကအဆင်မပြေဘူးကိုရကိုရကိုပြင်ဖို့အတွက်ကိုသူတို့စဉ်းစားနေရတယ်စိတ်ကျင်နေရတယ
်အစိုးရတက်မတော်ဘက်ကအင်အားထပ်ဖြည့်ပြီးထိုးစစ်တွေခက်စိတ်စိတ်လှုပ်လာတယ်လို့အေအေပြောခွင့်ရသူခိုင်သူခါကပြောပါတယ်အေအေအနေနဲ့အကောင်းဆုံးခုခံသွားဖို့ပြင်ဆင်ထားတယ်လို့ခိုင်သူခါကအခုလိုပြောပါတယ်
အပြည့်လက်ချောင်းရဲ့နေမှာဒီဘူးတီတော်မြို့နယ်တရက်ကျင်ရရဲ့အရှိတ်ဖက်တောင်လမ်းပေါ်မှာဒီမနေ့9နာရီလောက်ကစပြီးတော့ဗမာစစ်တပ်နဲ့ကျွန်တော်တို့ရခိုင်တပ်မတော်စစ်ကြောင်းတို့ထိတိတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။ဗမာစစ်တပ်ဘက်ကတော့နေရာ3ခုကနေပြီးတော့ဟိုလက်နက်ကြီးပစ်ခုပေးခဲ့တာရှိတယ်။မြေပြင်ကလည်းပဲတရားတောက်လျှောက်ပေါ့လေတနေ့လုံးအဲ့မှာထိုးစစ်ဆင်နေဆိုတော့ဒါကြောင့်တိုက်ပွဲကတော့မနေ့ကဒီကျင်းကျင်းထန်ထန်ဖြစ်ပွားခဲ့တာရှိတယ်ကြ။9ရက်နဲ့6ရက်ပေါ့နော်ကျောက်တော်မြို့နယ်ထဝန်းဆောင်ရရနောက်ဖက်ဖောက်ပြီးတောင်တန်းပေါ်မှာနေ့လည်7နာရီ40ကနေပြီးညနေ4နာရီခန့်ပေါ့နော်အဲမှာတိုက်ပွဲတွေဆက်တိုက်တာပြင်းပြင်းထန်ထန်ဖြစ်ခဲ့ရစီညဦးနဲ့မင်းပြအစဒီကျောင်းတောင်ရွာရဲ့အရှိမြောက်ဖက်အဲ့ဒီမှာ4ရက်ဆက်တိုက်အဲ့ဒီမှာဟိုတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေတာရှိတယ်ညမထွက်ရအမင်းထုတ်ပြီးတဲ့နောက်ပိုင်းမှာတိုက်ပွဲကပို့ပြီးတော့ပြင်းထန်လာတဲ့သဘောရှိတာပေါ့ဗမာစစ်တပ်ရဲ့ထိုးစစ်ကပို့ပြီးတော့နေနေခါစိတ်စိတ်လှုပ်လာတာပေါ့နော်။ဟိုဘက်ဘူးတီကောင်ဖက်မှာဆိုလို့ရှိရင်လည်းနောက်ထပ်နေပြီးတော့အင်အားတွေထပ်ပြီးတော့ထိုးလာတာလည်းရှိတယ်။ကျွန်တော်တို့ပြည်သူနဲ့ပေါင်းပြီးတော့မှဗမာစစ်တပ်ရဲ့ဘလို့ထိုးစစ်မျိုးကိုကောင်းဆုံးခုခံတော့ဖို့အဆင်ပြေရှိတာပေါ့
။တမတော်သတင်းမှန်ပညာရေးအဖွဲ့ကဘုံမကျိုးဇော်မင်းတုံးကတမတော်အနေနဲ့လုံခြုံရေးပိုင်းအတွက်လိုအပ်တဲ့နေရာတွေမှာလှုပ်ဆောင်သွားမှာဖြစ်ပြီးအေအေနဲ့တိုက်ပွဲဖြစ်ပွားတာတွေကတော့ရှိနေအောင်ပါပဲလို့ပြောပါတယ်။
အော်ဒီရရရှိမြောက်ပေါ်တော့ကျွန်တော်ဆိုင်တင်တောင်းလို့ရည်သေးကြောင်းတောင်းပေါ်တော့ရှိတယ်။ချိန်ကတော့မနက်9နာရီလောက်ကစာဖြစ်တာကျွန်တော်7နာရီလောက်ရှိတော့ဖြစ်တာရှိတယ်။မနက်ပိုင်းကတော့လည်းဒီပြတ်တာခတာလည်းများလာရှိတယ်။ညနေပိုင်းတော့ကျတော့ခစ်ပြင်းမှုပေးလေးတွေရှိမှာပေါ့။ပြင်းပြင်းထန်ထန်မဟုတ်ပါဘူး။တနေ့ကုန်ပြီးကြဆုံတဲ့ကြေဖြစ်တာတော့မနက်ပိုင်းမှာခုနကပြောလို့မနေ့ရလို့လည်းကျွန်တော်9နာရီရနေပြီ7နာရီတော့7နာရီလောက်ပါပဲ။အဲ့မဲ့ပြင်းထန်တာဖြစ်တာပေါ့လေ။ကျွန်တော်ကလိုအပ်တဲ့လုံခြုံရေးဆောင်ရွက်မှုတွေတော့ဆောင်ရွက်ရမှာပဲဖြစ်ပါလေဗျ။ခစ်ပြင်းမှုကတော့ဒီပါရီဖြစ်တဲ့ကစီးပွားရေးဆက်တိုက်ဖြစ်နေရမှာမဟုတ်ပါဘူ
း။ရခိုင်ပြည်နယ်တွင်အစိုးရတပ်မတော်နဲ့အေအေတို့တိုက်ပွဲတွေကြောင့်ရဲတပ်ဖွဲ့ဝင်တွေနဲ့အရသာစုစုပေါင်း90ကျော်တိစုံခဲ့တယ်လို့တပ်မတော်ဘက်ကထုတ်ပြန်တဲ့စာရင်းတွေအရသိရပြီးတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူစုစုပေါင်း 26,000 ကျော်ရှိနေပြီလို့ရခိုင်ပြည်နယ်အစိုးရရဲ့စာရင်းတွေအရသိရပါတယ်။ဒါကတော့မနေ့ကဘူတီတော်မြို့နယ်ထဲတပ်မတော်နဲ့အေအေတို့ပြင်းထန်တဲ့တိုက်ပွဲကြောင့်နားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကျော်သူပါ။